ရုရှားသမ္မတပူတင်ဟာအမေရိကန်နိုင်ငံ၏အကွဲအပြဲကိုပေါင်းစည်းပေးတဲ့အင်အားတရဖြစ်လာနေသလားဆိုတဲ့မေးခွန်းကိုအမေရိကန်စံတော်ချုပ်ဒီနေ့ညမှာလွှတ်တော်မှာပြောကြားမဲ့သမ္မတဘိုင်ဒန်ရဲ့နိုင်ငံတော်အခြေပြမေးခွန်းမှာတွေ့ကြရမှာဖြစ်ပါတယ်။ COVID-19 ကပ်ဘေး2021ဇန်နဝါရီလ6ရက်လွှတ်တော်ကိုဝင်သိမ်းကြတဲ့ပုံကမှုတို့နဲ့ပတ်သက်ပြီး Republican Party နဲ့ Democrat တွေကြားအကွဲကြီးကွဲပြားနေချိန်မှာအမေရိကန်နိုင်ငံ၏အတွက်ရုရှားကျူးကျော်စစ်ကိုခုခံနေတဲ့ Ukraine ဟာရှာချပပဘုံသဘောတူညီတဲ့အခြေခံတရားဖြစ်လာခဲ့တာပါပါတီနီယာလုံးကသမ္မတကိုထောက်ခံကြတာကိုနိုင်ငံတော်အခြေပြမိန်ကွန်းပြောတဲ့အခါတွေ့ရလိမ့်မယ်လို့ထင်ကြောင်းဒီမိုကရက်လွှတ်တော်အမတ် Chris Coons ကပြောပါတယ်ဒီချိန်မှာတော့ကျွန်တော်တို့အားလုံးအတူတကွပါပဲဘာလို့သင့်တယ်ဆိုတာကျွန်တော်တို့အတူတကွဆုံးဖြတ်ကြရမှာပါလို့ Republican Party ရဲ့အထက်လွှတ်တော်ခေါင်းဆောင်လည်းဖြစ်မြမအရေးကိုတက်တက်ကြွကြွဦးဆောင်ထောက်ခံသူလည်းဖြစ်တဲ့ Mitch McConnell ကပြောပါတယ်အာဖဂန်နစ္စတန်ကနေတရောသောဘဝယုံသုံးကဆုတ်ခွာခဲ့တဲ့ဘူဟာရကပူတင်ကျူးကျော်ဖို့တကားဖွင့်ပေးခဲ့တယ်လို့မက်ခွန်နဲကသမ္မတဘိုင်ဒန်ကိုဝေဖန်ခဲ့ဘူးပါတယ်ဒီနိုင်ငံတော်အခြေပြမိန်ကွန်းမှာအမေရိကန်သမ္မတတွေဟာတိုင်းပြည်ရဲ့အခြေအနေတွေနဲ့သူတို့ရဲ့မူဝါဒတွေကိုလွတ်တော်ကနေတဆင့်တိုင်းပြည်လုံးကိုပြောကြားလေရှိကြ